မြောက်ကိုရီးယားဘက်ကအကောင်းဆုံးဆောင်ရွက်နိုင်တာကတော့ဆွေးနွေးပြောဆိုရေးအစင်းနဲ့ဖြစ်ဖို့သူ့ရဲ့ဒုံးကျည်စမ်းသပ်မှုကိုရပ်ပါမယ်ဆိုတဲ့သတင်းစကားပေးဖို့ဖြစ်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တေလာဇန်ကဒီကနေ့တနင်္လာနေ့မှာပြောဆိုပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာရှစ်တောင်အရှာနိုင်ငံများအသင်းရဲ့ဒေသဆိုင်ရာဖိုရမ်ကိုတက်ရောက်နေတဲ့အမေရိကန ပြီးခဲ့တဲ့စနေနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှတခဲနဲ့အတီးပြုတ်လိုက်တာဟာဆိုရင်မြောက်ကိုရီးယားရဲ့လုပ်ရက်တွေအပေါ်နိုင်ငံတကာအတိုင်းအဝိုင်းကလက်သင့်မခံနိုင်ဘူးဆိုတာနဲ့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးကိုမျှော်လင့်တယ်ဆိုတာကိုရှင်းရှင်းလင်းလင်းပြသလိုက်တာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးထဲလာဆန်ကပြောဆိုပါတယ်မြောက်ကိုရီးယားဘက်ကတော့တန်ခတ်ပိတ်ဆို့မှုကိုရှုတ်ချကြောင်းဒီကနေ့တနင်္လာနေ့မှာနိုင်ငံပိုင်မီဒီယာကနေပြောဆိုပါတယ်သူရဲ့နျူကလ িয়ার အစီအစဉ်နဲ့အရေးစိစက်တဲ့နေရာမှာတန်ခတ်ပိတ်ဆို့မှုကအလုံးမဖြစ်ဘူးဆိုတာကိုထပ်ပြီးသက်သေပြတဲ့အနေနဲ့ရောအမေရိကန်ကိုလက်တုံပြတဲ့အနေနဲ့ရောစမ်းသပ်မှုတွေကိုထောင်နဲ့ချီထပ်လုပ်မယ်လို့မြောက်ကိုရီးယားဘက်ကပြောဆိုပါတယ်မြောက်ကိုရီးယားဘက်ကတရားမျှတရေးအတွက်ဆောင်ရွက်သွားမှာဖြစ်ပြီးအမေရိကန်အနေနဲ့နှစ်နိုင်ငံကြားမှာသမုတ်တရားကြီးချထားလို့သူ့ရဲ့ပြည်မာကြီးလုံခြုံပြီလို့ယုံကြည်ထားတယ်ဆိုရင်တော့အမားကြီးတရက်ကိုကျူးလွန်တာပဲလို့လည်းမြောက်ကိုရီးယားဘက်ကပြောဆိုလိုက်ပါတယ်ရှင်